တော်ရရှင်ပေါင်းမင်္ဂလာညနေခင်းမှာဒီနေ့တာမောပန်းပြေကြပါရဲ့လားခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်ဩဂုတ်လ3ရက်တောက်တန်နေညနေခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီအထိ American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနမီတာ1925ရုပ်အနေနဲ့ဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
။ကျွန်တော်အောင်လင်းဦးပါညနေနားဆင်မဲ့တင်းနေတယ်မှာတော့အမေရိကန်မှာချင်းပေါ့ဝင်ရှိနေတဲ့ယူကော့ပွဲလုံခြုံရေးအမျိုးသားလုံခြုံရေးထိပ်တန်းခေါင်းဆောင်တွေသတိပေးနေချိန်မှာပဲသမ္မတ Trump ကတော့ယူကော့ပွဲမှာရုရှားကဝင်နောက်တဲ့တင်းနေရမမှန်ဘူးလို့ပြောလိုက်ပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတစ်ဝန်းနိုင်ငံတော်တော်များကလူ့ခွင့်ရေးချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။ဒီလိုထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာတင်းနေကိုလွန်လောက်နဲ့တူညီညာပေးသွားမှာပါ
။ဟုတ်ကဲ့ပါခင်ဗျာ။စကိုင်းတိုင်းကလေးဝါမြို့မှာကြောင်မီသွေးတွင်တဲ့ပေါက်ကွဲမှုဖြစ်လို့နိုင်ငံသားတဦးအပါအဝင်လူ9ဦးသေဆုံးသွားပါတယ
်။အဲ9ယောက်လုံးကုန်သေးသွားတယ်ဗျာ။သေဦးနိုင်ငံသား2ယောက်ကမြန်မာနိုင်ငံသား2ယောက်ကကုန်သေးသွားပါတယ်ခင်ဗျာ။
ဒီအကြောင်းတင်ပြဖို့ရှိသလိုမြန်မာနိုင်ငံရေးပေးနောက်ဆုံးအခြေအနေနဲ့ရေးပေးကြောက်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးဘယ်လိုထိခိုက်နေသလဲဆိုတဲ့အကြောင်းတင်ပြမှာဖြစ်သလိုနောက်ပိုင်းမှာတော့နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းကြားဖို့ရှိပါတယ်။အခုတော့အရင်ဆုံးတော့ဒီထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ။
အမေရိကန်ယူကော့ပွဲကိုရုရှားရဲ့ဂျောင်းဝင်စစ်ဖက်မှုတွေနဲ့ပတ်သက်တဲ့ထောက်ထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်တုံ့နှတ်တဲ့ Trump ကပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့ကလူတို့ကိုပြောတဲ့မင်းငုံးမှလည်းမတွေ့ခဲ့ရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ယူကော့ပွဲတွေကိုရုရှားနဲ့တခြားနိုင်ငံတွေကဂျောင်းဝင်နှောက်ယှက်လာနိုင်တဲ့အပေါ်စိုးရိမ်မှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရွက်မဲ့အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်မျိုးသားလူမျိုးရေးထိတ်တန့်ခေါင်းဆောင်တွေရှက်ရှက်ပါပါပူးတွက်ပြီးမနေ့ကအင်ပီယိုမှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးနိုင်ပိုင်းကြံပါပဲကျင်းပခဲ့တဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းကုန်းမှာသမ္မတကရုရှားသမ္မတနဲ့မကြာခင်ကထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်ပြီးထပ်သွင်းပြောဆိုသွားတာ
ပါ I got along great with Putin and everybody said wow that was great couple of hours
later ရုရှားသမ္မတပူတင်နဲ့ပြည်ပြည်လေးလေးဆက်ဆက်နိုင်ခဲ့ပြီးအားလုံးကလည်းအော်ရီဂျီနဲ့ချင်းမွန်စကားပြောကြခဲ့ကြကြောင်းဒါပေမဲ့လည်းတိတ်မကြခင်မှာပဲသတင်းမီဒီယာတွေမှာရန်တိုက်စီလိုတဲ့ရေးသားဖော်ပြချက်တွေထွက်ပေါ်လာတဲ့အကြောင်းပြောဆိုသွားတာဖြစ်ပါတယ်။မီဒီယာတွေကသတင်းမာတွေဖော်ပြနေပြီးယူကော့ပွဲမှာရုရှားကစွပ်ဖက်ခဲ့တယ်ဆိုတာအတူယောင်သတင်းသာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။သမ္မတရဲ့မင်းကွန်းကအမျိုးသားလူမျိုးရေးထိတ်တန့်အရာရှိတွေရဲ့အစိုးရပြောကြားချက်တွေနဲ့တော့ကွဲလွဲနေပါတယ်။အမျိုးသားထောက်လှမ်းရေးဌာနညွှန်ကြားရေးမှူးဒန်ကော့စ်ကတော့အမေရိကန်ပြည်သူအားရင်ချိနေပြီးသဘောထားကွဲပြားအောင်ရုရှားကကျူးပန်းနေတာတွေကိုဆက်လက်တွေးမြင်နေရပြီးအမေရိကန်နိုင်ငံကြီးလောကကိုဩစာလွှမ်းမိုးလိုတဲ့နိုင်ငံတွေကတော့ရုရှားနိုင်ငံနဲ့မဟုတ်နိုင်တဲ့အကြောင်းလည်းပြောဆိုခဲ့တာပါ
အကြံဖက်မှုတွေမဲ့မတမာမှုတွေရှိတဲ့ဆိုတော့ဇင်ဘာဘွေနိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတအမာဆန်မနန်ဂါကွာကအနိုင်ရသွားပါတယ်။သမ္မတမနန်ဂါကွာကမဲဆူဆူပေါင်းရဲ့90တရမ800ခန့်နှုန်းနဲ့အတိုက်ခံကောင်းဆောင်နယ်ဆန်ကမီဆာကိုပုကာတိကအနိုင်ရသွားတယ်လို့ ZEC လို့ခေါ်တဲ့ဇင်ဘာဘွေရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်။မဲယုံတွေမှာသဘောထားကွဲမှုတွေရှိကောင်းရှိခဲ့နိုင်ပေမဲ့ဇင်ဘာဘွေနိုင်ငံကိုမြစ်တာတရားစီလုံးညီညွတ်မှုနဲ့နိုင်ငံသားအားလုံးအတွက်အတူလက်တွဲတည်ဆောက်ကြပါစို့လို့မစ္စတာမနန်ဂါကွာက Twitter လူမှုကွန်ရက်ကနေကြေးသားပါတယ်။အတိုက်ခံကောင်းဆောင်ကမီဆာကရွေးကောက်ပွဲရလဟာအစ်စ်မှမဟုတ်ပဲတရားရုံးမှာရင်ဆိုင်သွားမယ်လို့ပြောပါရယ်။ဆယ်ရီစီဟာမဲရလတွေမကြေညာခင်ပါတီကိုယ်စားလှယ်တွေကအဲ့ဒီမဲရလတွေကြည့်ခွင့်မရဘူးလို့ခရစ်မာက Twitter မှာရေးပါရယ်။ပါတီတွေကအတီးပြူပြီးသားမဲရလတွေကိုတော့ ZEC ကထုတ်ပြန်ကြေညာရမယ်လို့လည်းသူကပြောပါရယ်။ဒေတာအတော်များများမှာမဲဆန္ဒရှင်အများပြားလာရောက်မဲပေးခဲ့တယ်လို့ပယ်မဲတွေလည်းအများပြားရှိခဲ့တယ်လို့ရွေးကောက်ပွဲကော်မရှင်ကပြောပါရယ်။မဲမတမာမှုတွေရှိတယ်ဆိုပြီး Harry မြို့မှာဆန္ဒပြသူတွေနဲ့ရဲတို့ကြားရုံရင်ဆန်ခတ်မှုကလူ6ဦးထက်မနည်းသိဆုံးခဲ့ရတဲ့အပေါ်အလွန်စိတ်မကောင်းဖြစ်ရကြောင်းနဲ့ဒီရုပ်ရွေးကောက်ပွဲဟာအောင်မြင်မှုရှိတဲ့ရွေးကောက်ပွဲတစ်ခုဖြစ်တယ်လို့ရွေးကောက်ပွဲကော်မရှင်ကကြေညာပါတယ်
။အာဖဂန်နိုင်ငံရှီဘန်ကရှီယာမွတ်စလင်ပလီတစ်ခုမှာဒီကနေ့ဝတ်ပြုနေသူတွေနဲ့ပြည်နေကြမှာပဲချင်းမိုးရွယ်ဖက်တနက်ကိုင်းဆောင်လာတဲ့အသေးခံပုံကွဲသမားနှစ်ဦးဝင်ရောက်စီးနှင်းတက်ခတ်ခဲ့မှုကြောင့်22ဦးထပ်မံသေဆုံးပြီး60ကျော်ထဏ်ရသွားပါတယ်။ဘက်တီးရီးယားပြည်နယ်မျိုးတော့ဂါဒက်စ်မျိုးကပလီကျောင်းနဲ့ဝင်လာတဲ့တက်ခတ်သူတွေကဝတ်ပြုနေသူတွေကိုတနက်နေ့ဒလဆက်ပစ်ခတ်ခဲ့ပြီးတဲ့နောက်အသေးခံဖောက်ခွဲတက်ခတ်ခဲ့တဲ့ဖြစ်ကြောင်းလည်းပြည်နယ်ရဲတပ်ဖွဲ့အကြီးအကဲရက်စ်မိုဟာမက်မန်ဒူဆန်ကပြောပါတယ်။ဒဏ်ရာသူတော်တော်များကတော့ဒေသခံဆေးရုံတွေကိုပို့ဆောင်ပေးထားခဲ့ရကြောင်းလည်းပြည်နယ်ကျန်းမာရေးဌာနညွှန်ကြားရေးမှူးဝါလာယက်ခန်အာခမတ်ဆိုင်က VOA ကိုပြောပါတယ်။ပါကစ္စတန်နဲ့နယ်စပ်မျိုးကတက်ခတ်မှုတွေဘသူကမှတော့သူတို့လက်ချက်ဖြစ်တဲ့အကြောင်းကြေညာတာမျိုးတော့မကြားသေးပါဘူး။ဒီချိန်ထဲမှာပဲတိကျဖြစ်ရတဲ့ခုမှတော့တောင်မဲဟယ်မန်ပြည်နယ်ကတာလီဘန်သဘုံတွေထိန်းချုပ်ထားတဲ့အကျဉ်းထောင်တစ်ခုကိုအာဖဂန်2ကွန်မန်ဒိုတပ်ဖွဲ့တွေဝင်ရောက်စီးနင်းပြီးအကျဉ်းသား60ယောက်ကိုကယ်တင်လိုက်ပါတယ်။ ကကြကီခရကစီနင်းတက်ခိုင်းမှုမှာပြန်လည်လွတ်မြောက်လာသူအများစုဟာအယက်သားတွေဖြစ်တဲ့အကြောင်းလဲဒေသခံအာဖဂန်တမူတူကအတည်ပြုပြောဆိုထားပါတယ်
ပါကစ္စတန်နိုင်ငံမှာနာမည်ကျော်ခရစ်ကတ်အားကစားသမားဘဝကနေနိုင်ငံသမားဖြစ်လာတဲ့အီမရခန်ရဲ့ပါတီကိုမဲ့ပေးရွေးချယ်ခဲ့ကြတဲ့ရွေးကောက်ပွဲကျင်းပအပြီးတစ်ပတ်အကြာမှာတော့ဒီရွေးကောက်ပွဲမှာမျှတမှုနဲ့ပွင့်လင်းမြင်သာမှုရှိမရှိဆိုတဲ့မေးခွန်းတွေထွက်ပေါ်လာပါတယ်။ပါကစ္စတန်ရဲ့အင်အားကြီးပါတီကောင်းဆောင်တချို့ကမြို့တော်အစ္စလာမဘတ်မှာမနေ့ကြာရပြည်နေ့ကတွေ့ဆုံပြီးတာဟာမဲမသမားမှုတွေရှိခဲ့တဲ့ရွေးကောက်ပွဲဆိုပြီးပြစ်တင်ရှုံချခဲ့တာပါ။ခန်ကိုဝန်ကြီးချုပ်အဖြစ်ရွေးကောက်ခြင်းမခံရအောင်သူတို့ပါတီအမတ်တွေကလွှတ်တော်ထဲမှာပူးပေါင်းဆောင်ရွက်သွားမယ်လို့ပြောပါတယ်။လှုပ်ကြံခံခဲ့ရတဲ့ဝန်ကြီးချုပ်ဟောင်းနိဇာဘူတိုရဲ့ပါကစ္စတန်ပြည်သူ့ပါတီအကြီးအကဲကောင်းဆောင်ရှယ်ရီရက်မန်ကရွေးကောက်ပွဲမဲရလာတွေကိုရောရွေးကောက်ပွဲကော်မရှင်ကိုပါလက်မခံနိုင်တယ်လို့လွှတ်တော်အတွင်းမှာရောလွှတ်တော်ပြင်ပကနေပါဆက်ပြီးတော့ဆန့်ကျင်ကန့်ကွက်သွားမယ်လို့ပြောပါရယ်ရွေးကောက်ပွဲမှာခန်းရဲ့ PTI ပါတီကိုယ်စားလှယ်ရဲ့အနိုင်ရရေးအတွက်ရွေးကောက်ပွဲကော်မရှင်နဲ့အင်အားကြီးတဲ့ပါကစ္စတန်စစ်တပ်တို့တကြိမ်တည်းတညံတည်းပူးပေါင်းလှုပ်ကန့်ခဲ့တယ်လို့လည်းပါတီတို့ကဆွဆွဲပါရယ်မဲဆန္ဒပေးနေကြတဲ့ကာလအတွင်းကိုယ်စားလှယ်ရဲ့လုံခြုံရေးအတွက်စစ်တပ်ကတပ်ဖွဲ့ဝင်3,500တို့ကတာဝန်ယူပေးခဲ့တာပါရွေးကောက်ပွဲကော်မရှင်ကတော့တဟာလူလာပီတရားမျှတာတဲ့ရွေးကောက်ပွဲဖြစ်တယ်လို့ပြောပါရယ်ဒါပေမဲ့လည်းမဲရလတ်တွေအများဆုံးကြီးညာနာအောင်စပြီးတော့အသုံးပြုခဲ့တဲ့ electronic စနစ်မှာချိုးယွင်းမှုတွေရှိခဲ့တာကြောင့်မဲရလတ်တွေကြီးညာဖို့နှောင့်နှေးခဲ့ရတဲ့အတွက်အခုလိုအထင်မှားစရာတွေဖြစ်လာခဲ့ရတယ်လို့ဆိုပါရယ်ပါကစ္စတန်စစ်တပ်ကလည်းအမှားယွင်းလုပ်ခဲ့တာမရှိဘူးလို့ပြောပါရယ်
အမေရိကန်တန်ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်မြန်မာဘာအစီအစဉ်ရဲ့တောက်ကြံနေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်များကလူခွေချုပ်ဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့အပေါ်လူခွေဆရာကုလသမဂ္ဂမဟာမင်းကြီးကကာကွယ်ပြောဆိုလိုက်ပါတယ်။သူကြောင့်အချက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်ကကိုယ်တိုင်ကရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမှုခဲ့တာဖြစ်တဲ့အကြောင်းတာဝန်ကအနားယူရမယ့်ဇာယီရိုက်ဟူစိန်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကရုံးချုပ်မှာမနေ့တုန်းကကျင်းပတဲ့နှုတ်ဆက်ပွဲအခမ်းအနားတွင်ပြောကြားခဲ့တာပါ။နှုတ်ဆက်နေခဲ့မယ်ဆိုရင်လေးစားခံရမှာမဟုတ်ကြောင်းနဲ့သူ့နေရာမှာတာဝန်ယူမဲ့သူကိုလည်းသူ့အရင်မဟာမင်းကြီးတာဝန်ယူခဲ့ဘူးသူအကြံပေးခဲ့တယ်လို့ပဲဗဲတိုင်းပြည်ကမှမခွဲခြားပဲမျက်မျက်တက်တက်ဆက်ဆံမှုတိုက်တွန်းလို့ကြောင်းလဲလင်းနေကြတာဝန်ထမ်းဆောင်ခဲ့တာနဲ့ပတ်သက်လို့ပြောဆိုသွားပါတယ်။ဒီလောက်ကမှလူခွင့်ရေးကော်မရှင်နာမင်းကြီးတက်တန်းကုံဆုံးမဲ့ဂျော်ဒန်နိုင်ငံတော်ဝင်မိသားစုကမင်းသားတစ်ပါးဖြစ်တဲ့ဇာယီဟာမြန်မာနိုင်ငံကလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ပြင်းပြင်းထန်ထန်ဝေဖန်သူတူလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့ရိုဟင်ဂျာတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဟာလူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့အဆင့်တွေရောက်ခဲ့ကြောင်းလဲပြောဆိုခဲ့တဲ့သူပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ခဲ့တဲ့ဩဂုတ်လတဲ့ ARS ဆွေရအောင်စုကလူညွေးကိစ္စကနေကိုစီးနင်းတိုက်ခိုက်ခဲ့တာကိုမြန်မာလူညွေးတပ်ဖွဲ့တွေတုံ့ပြန်ချေမှုန်းရမှာရိုဟင်ဂျာတွေပေါ်လူခွင့်ချုပ်ပတ်မှုတွေစိုးစိုးဝါကျူးလွန်တဲ့အတွက်နိုင်ငံတကာကစုံစမ်းစစ်ဆေးဖို့လည်းမဟာမင်းကြီးကတိုက်တွန်းနေတာဖြစ်ပါတယ်။မြန်မာဆွေးနွေးတော့ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိအမှတ်ပြုလက်ခံမထားသလိုနိုင်ငံတကာကဆွဆွဲနေတဲ့လောက်လူခွင့်ချုပ်ပတ်မှုတွေမရှိကြောင်းလဲငြင်းဆန်ထားတာပါ။မဟာမင်းကြီးဇာယီကတော့သူတောင်းယူခဲ့တဲ့ကာလအတွင်းလူခွင့်ချုပ်ပတ်မှုတွေကိုစုံစမ်းစစ်ဆေးသူတွေတပ်ဆိုင်ရာတိုင်းပြည်တွေကိုတောင်းရောက်ခွင့်ရအောင်ကြိုးပမ်းနိုင်ခဲ့တာအောင်မြင်မှုတစ်ခုဖြစ်ကြောင်းပြောဆိုခဲ့ပေမဲ့မြန်မာနိုင်ငံလူကုသသမဂ္ဂရဲ့စုံစမ်းမှုတွေကိုလက်မခံတဲ့တိုင်းပြည်တွေအနေနဲ့ဖုံးကွယ်ဖို့ကြိုးစားနေသလားဆိုပြီးတော့လည်းမေးခွန်းထုတ်ခဲ့ပါတယ်
အကျံဖက်ဝါရအားပေးမှုဆွဆွဲချက်နဲ့တူရကီနိုင်ငံမှာဖန်စီထိန်းသိမ်းခံထားရတဲ့အမေရိကန်ခရီးယံဖုန်တော်ကြီးအန်ဒရူးဘရန်ဆန်လွတ်မြောက်ရေးကြိုးပမ်းတဲ့အနေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြောဟာတူရကီနိုင်ငံခြားရေးဝန်ကြီးနဲ့ဒီကနေ့တောက်ကြနေမှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဖုန်တော်ကြီးဘရန်ဆန်ကိုဖန်စီထိန်းသိမ်းထားတဲ့အတွက်တူရကီနိုင်ငံအပေါ်အမေရိကန်သမ္မတဒေါ်နယ်ထရမ့်အစိုးရကတန်ခတ်ပိတ်ဆို့ထားတာပါ။အဲ့လိုပိတ်ဆို့တန်ခတ်မှုတွေဟာလက်ခံနိုင်စရာမရှိတဲ့လိုရတွေဖြစ်တယ်လို့တူရကီကပြောပါတယ်။စင်ကာပူနိုင်ငံမှာကျင်းပနေတဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးများအစည်းအဝေးရဲ့ဘေးပတ်မှာတူရကီနိုင်ငံခြားရေးဝန်ကြီးမဲဗတ်ကဘူဆိုဂလူနဲ့ဝန်ကြီးပွန်ပြိုတို့တွေ့ဆုံခဲ့တာပါဖန်ခံထားတာအချိန်တော်ကြာနေပြီဖြစ်တဲ့ဘုန်းတော်ကြီးဘရန်ဆန်ရောတူရကီအစိုးရကဖန်ထားတဲ့အမေရိကန်နိုင်ငံသားအလုံးအိမ်ပြန်လာဖို့အချိန်တမီလို့ဝန်ကြီးပွန်ပြိုကသူနဲ့တူလိုက်ပါသွားတဲ့သတင်းထောက်တွေကိုအစည်းအဝေးမစတင်ခင်မှာပြောပါရယ်အစ္စတန်ဘူမြို့ကအမေရိကန်ကောင်စစ်ဝန်ယုံကတူရကီဝန်ထမ်း၃ယောက်ကိုလည်းတူရကီအာဏာပိုင်တို့ကဖမ်းဆီးထားပါရယ်
ဘင်္ဂလားဒေ့ရှ်နိုင်ငံမှာအရှင်ပြင်းပြင်းနဲ့မောင်းလာတဲ့ဘတ်စကန်နဲ့ဝန်ထမ်းမိယာကဆက်ကျော်သက်ရွယ်ကလေးနှုတ်သေဆုံးခဲ့တဲ့အပေါ်၅ရက်မြောက်ဖြစ်နိုင်ငံတော်ကထက်တန်းကျောင်းသားတွေဒီနေ့လည်းဆက်လက်ဆန္ဒပြနေပါတယ်။အာဏာပိုင်တွေကတော့ဆန္ဒပြပွဲတွေဆုံးသက်ဖို့ကျောင်းသားတွေကိုတိုက်တွန်းထားတာပါ။ဒါကမျိုးတော့မှလည်းဆန္ဒပြပွဲတွေပေါ်ပေါက်ပြီးနိုင်ငံသားတန်ယုံတွေကလည်းခရီးသွားသတိပေးချက်တွေထုတ်ပြန်ခဲ့ကြပါတယ်။ပညာရေးဝန်ကြီးဌာနကတော့နိုင်ငံတော်ကထက်တန်းကျောင်းတွေကိုပိတ်လိုက်ပြီးလမ်းတွေပေါ်မှာဘေးရန်တွေအခင်းရှင်းကျောင်းသားတွေရဲ့တောင်းဆိုချက်ကိုစဉ်းစားပေးမယ်အကြောင်းကြေညာပေးထားပါတယ်။ဒါပေမဲ့လည်းပညာရေးဝန်ကြီးဌာနရဲ့ပြောဆိုချက်ဟာပ ီးခဲ့တဲ့တင်းငွေနေတုန်းကခီးတဲ့ရဖို့လူရဲ့မောင်းနေရင်ဘတ်စကာတင်းကဆယ်ကျော်တက်ရယောက်ျားလေးတူးနဲ့မိခလေးတူးကိုတိုက်မိပြီးတေဆုံးခဲ့တဲ့အဖြစ်ဖြစ်ကိုမကျေနပ်ရကလမ်းပေါ်ထွက်ဆန္ဒပြနေတဲ့ចောင်းသားတွေကျင်းနဲ့လောက်အောင်တော့မဖြစ်ခဲ့ပါဘူးဆန္ဒပြဝဲတွေပေါပေါချင်းကဆက်လို့ကားပေါင်း300ကျော်ဖြစ်စည်းခံခဲ့ရကြောင်းလဲအာဏာပိုင်တွေကပြောဆိုထားကြပါတယ်
ပါကစ္စတန်နိုင်ငံမြောက်ပိုင်းဂီဂစ်ဘော်ဒီစတန်ဒေသမှာစာတင်ကျောင်း12ခုမီးလောင်ပြကျသွားတဲ့အထိအမည်မသိလူတွေရဲ့မိရှုခံလိုက်ရတယ်လို့ဒေသသတင်းဌာနတွေကပြောပါရယ်မိရှုခံရတဲ့ကျောင်း6ကျောင်းဟာမင်္ဂလီတီးတန့်ကျောင်းတွေဖြစ်ပါတယ်တချို့ကျောင်းတွေမှာတော့ကျောင်းစာအုပ်တွေကိုအပြင်ထုတ်ပြီးတော့မီတင်ရှုခဲ့တာပါတချို့အဆောက်အုံတွေဆိုရင်ဆောက်လက်စရှိပါသေးတယ်ဒေသထုတ်ပရီးမီးယားတိုင်းသတင်းစာကတော့ညအချိန်မီးလောင်ပောက်ကွဲတဲ့အတန်းတွေကိုဒေသခံတွေကြားခဲ့ရတယ်လို့ဖော်ပြပါရယ်ကျောင်းတွေမိရှုခံရတဲ့ဒီမီယာဒေသဟာဂီလ်ဂစ်ဘောလစ်ကန်ပြည်နယ်မှာစားတမ်းများမှုအနေဆုံးဒေသလည်းဖြစ်ပါတယ်မိရှိုရဲ့လက်သည်တရားခံကိုလဲရုကလိုက်လံရှာဖွေနေပါတယ်ဘသူကမှသူတို့လက်ချက်အပြစ်ထုတ်ဖော်ပြောဆိုတာတော့မရှိသေးပါဘူ
းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုကိုအောင်လွင်ဦးနဲ့နန်းလောင်တို့ပြောပြခဲ့ကြတာပါVOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကိုရေဒီယိုကသာမကဘဲ VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာလည်းတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာအခုတော့သတင်းပြဖို့ချက်တွေကိုဇက်တိုက်ကြားမှာဖြစ်ပါတယ်စကိုင်းတိုင်းကလေးဝါမြို့နယ်ကတိချောက်ဒေသမှာမြေအောက်ကြောင်ပြီးသွေးတွင်းနဲ့အလုတ်လုံနေကြတဲ့လုံသား၅ဦးအောက်ဆီဂျင်ပြတ်ပြီးတေဆုံးသွားခဲ့ပါတယ်တေဆုံးသွားသူတွေထဲမှာတရုတ်နိုင်ငံသား2ဦးပါဝင်ပြီးကျန်၄ဦးကတော့မြန်မာပြည်ဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့ VOA သတင်းတော့ကိုမိုးစောကတင်ပြมาဖြစ်ပါတယ
်ဟုတ်ကဲ့ကြောင်မီးသွေးတွင်ထိခိုက်မှုဖြစ်စဉ်ဟာကလေးဝါမြို့နယ်တစ်ချောက်ရွာနဲ့ဆယ်မိုင်အကွာဆက်ကွင်းအရက်ကထွန်းသွင်းတထုတူဖို့ရေးကုမ္ပဏီကဆောင်ရွက်နေတဲ့လုပ်ွက်မြေအောက်ပေ600လောက်မှာကြာသာပရိနိညကဖြစ်ပွားခဲ့တာပါအခင်းဖြစ်ပွားစဉ်ကြောင်မီးသွေးတွင်အတွင်မှလူ9ယောက်ပိတ်မိနေခဲ့ပြီးအဲ့ဒီလူ9ယောက်လုံးသေဆုံးခဲ့တယ်လို့ကလေးဝမြို့နယ်ကတာဝန်ကျရဲရာရှိတဦးကပြောပါတယ်။အဲ
့9ယောက်လုံးကုန်သေးသွားတယ်ဗျာ။တရုတ်နိုင်ငံသား2ယောက်ကမြန်မာနိုင်ငံသား2ယောက်ကကုန်သေးသွားပါတယ်ဗျာ။မိမဲ့နှစ်နိုင်မှနောက်နေရပါဗျာ။ဟုတ်မိသေးတဲ့မွေလိုက်ပေါက်ခွဲရတာပေါက်ခွဲပြီးတော့မှအောက်ဆီဂျင်ပြတ်သွားတာဗျာ။အဲတော့မနေ့ကညဖြစ်တာဗျာ။ညနှစ်နိုင်လောက်ပါဖြစ်တာ။
အခင်းဖြစ်ပွားရနေရာကိုအုပ်ချုပ်ရေးမှူးတွေအပါအဝင်ကျန်းမာရေးအဖွဲ့တွေဟာကယ်ဆယ်ရေးအတွက်တွားရောက်ခဲ့ပါတယ်အခင်းဖြစ်ပွားရကိုတွားရောက်ခဲ့တဲ့ကလေးဝါမျိုးနယ်အုပ်ချုပ်ရေးမှူးဦးစော်လင်းကအခင်းဖြစ်ပွားတဲ့အခြေအနေကိုအခုလိုပြောပါတယ
်ကျွန်တော်တို့တပ်တူတွင်ပြည်သူအချင်းချင်းပြောတာပေါ့နော်ကျွန်တော်တို့အောက်ထဲမှာဒီမှာလျှက်ချွေဂန်းနဲ့ကျွန်တော်တို့ကအကြောင်းမျိုးကိုဂန်းနဲ့ထိုးပြီးတော့သူကထုတ်တာဟုတ်သူကအကြောင်းမျိုးကငကိုကလည်းကသူကမီသိန်းတို့ကာဝတိုင်းအောက်ဆိုင်တို့အဲ့လိုမျိုးတွေထွက်တယ်ကျွန်တော်ကညတော့အဲ့မှာကျွန်တော်တို့ကဂန်းထုတ်လိုက်တော့ဒီမိသားချက်မှာပေါ့ဗျာအဲ့ရဥစားနဲ့သူကဒီဈေးငွေများများရှိတဲ့အချိန်နဲ့တွေ့ပြီးတော့ကြာသူကဘုံလိုပြီးတော့ပေါက်တာပေါ့ဈေးငွေနဲ့မိနဲ့တွေ့ပြီးတော့ကြာတော့လေတော့တော့ကညတော့ကျွန်တော်တို့အောက်ဆီဂျင်သွားနေပိုက်ပေါ့အောက်ဆီဂျင်ပေးတဲ့ပိုက်တက်ထွက်သွားပြီးတော့တင်းထဲမှာကျန်နေတဲ့9ယောက်ကအောက်ဆီဂျင်ပြတ်တယ်ပေါ့ကြာပြောပါမယ်ဟုတ်အဲ့လိုဖြစ်တာပါခင်ဗျာ
အခင်းဖြစ်ပွားပြီးနောက်ပိတ်မိနေတဲ့လူ9ယောက်ကိုတွားရောက်ကယ်တင်ခဲ့သူ4ဦးဟာလေအောက်ဆီဂျင်ပြတ်လက်တဲ့တန်းကြောင့်မူးမေ့လဲသွားခဲ့ကြောင်းသူတို့ကိုပြန်လဲဆွဲထုတ်ပြီးကလေးဝါစီးရုံကိုပို့ဆောင်ကုသရာမှာအခုအခါမှာကျန်းမာလာပြီဖြစ်ကြောင်းလည်းပြောပါတယ်ထုံးတင်ကုမ္ပဏီကတာဝန်ရှိသူတဦးကတော့တည်ဆုံးသူ5ဦးရဲ့ရုပ်အလောင်းတွေကိုကလေးဝါမြို့ပြည်သူစီးရုံကိုပို့ဆောင်ခဲ့ကြောင်းနဲ့အခြားထိခိုက်ဒဏ်ရာရသူမရှိကြောင်းပြောပါတယ်ပြီးခဲ့တဲ့မတ်လအတွင်းကလည်းတိချောက်ကြောင်မီးသွေးတွင်းမှာအောက်ဆီဂျင်ပြတ်လက်တာကြောင့်လူ9ဦးထိခိုက်ခဲ့ရမှာတရုတ်နိုင်ငံသား2ဦးသေဆုံးပြီးမြန်မာလူသား6ဦးကတော့အသက်အန္တရာယ်မဖြစ်ခဲ့ပါဘူးဒီဖြစ်စဉ်ကတော့တလကြရန်သားထားတဲ့အတွင်းကိုပြန်လည်စတင်တူးဖော်စဉ်ဖြစ်ပွားခဲ့တာပါမြန်မာနိုင်ငံအတွင်းမှာတပ်ထုနဲ့တရားစင်တူးဖော်ရေးလူသားတွေရဲ့လုပ်ငန်းခွင်ဘေးအန္တရာယ်ကင်းရှင်းရေးအခြေအနေဟာအားရစရာမရှိပဲဖက်ကန်ကြောက်စင်းတွင်ဒေတာမှလည်းမြေပြိုဓာတ်တွေကြောင့်မကြာခဏဆိုသလိုလူသေဆုံးမှုတွေနဲ့ရင်ဆိုင်နေရပါတယ်
ဒီဝေဒင်းတော့ကိုမိုးစော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခုတခါတော့ရေဘေးဒုက္ခတွေတသိန်းကျော်ရှိနေစေသတင်းကိုလည်းတင်ပြခြင်းပါတယ်ပကိုးတနင်္သာရီကရင်နဲ့မွန်ပြည်နယ်ကရေဘေးတင့်ဒေသမှာဒီရပိုင်းတွင်ရေကျလာတာကြောင့်ရေဘေးကစားရေးစခန်း65ခုပိတ်သိမ်းခဲ့ပေမဲ့လူတွေတသိန်းကျော်ကတော့ဒုက္ခတွေစခန်းမှာရှိနေစေပဲလို့တဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့တချို့ဒေသမှာမိုးရွာနေစေအခြေအနေကြောင့်ရေဘေးဒုက္ခတွေရှိနေစေလို့ဆိုပါတယ်။ဒီအကြောင်းကိုတော့ထိုင်းအခြေစိုက် VOA သတင်းတော်နိုင်ကွန်းအိမ်တင်ပြမှာပါ
။အဆက်မပြတ်မိုးရွာသွန်းမှုကြောင့်ပြည်နယ်နဲ့တိုင်းဒေသကြီး၄ခုမှာရေကြီးပြီးရေဘေးကယ်ဆယ်ရေးစခန်းမှာခိုလုံနေရတဲ့လူတွေဟာ တရပိုင်းတွင်ရေးကြသွားလို့ဒုက္ခတွေတချို့အိမ်ပြနိုင်ပြီးစခန်း65ခုပိတ်သိမ်းလိုက်ရတယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးတော်ထွေးကြည်ကပြောပါတယ
်။တနင်္လာနေ့မှာဆိုရင်ဘလောကစခန်း2ခုတနင်္လာညနေက2ခုမွန်ဆိုရင်ခြိုက်ထူကစခန်း4ခုဒီနေ့မှာစခန်း24ခုကရင်မှာဆိုရင်လှိုင်းပွဲကစခန်းက17ခုဖာပေါ်ကစခန်း10ခုမြောက်ပြည်ကစခန်း5ခုကျန်းချိန်ကြီးက2ခုအကူမှဆိုတိုင်ဝမ်စကန်၄ခုကနက်ပြင်ကစကန်၁ခုအားလုံးပေါင်းစကန်၆၅ခုကတော့ပိတ်ပြီးပြီပေါ့လက်ရှိရှိနေရတော့စကန်၂၆ခုပေါ့တင်းနှစ်နှစ်ငါးနှစ်နှစ်ဆိုအဲ့ဒါလူကြီးအများကြီးကြောင်းရှိနေတဲ့လူကြီးပါဟုတ
်ပကူတိုင်းဒေသကြီးမှာတော့ရေကျသွားတဲ့အချိန်တွေကြောင့်ဒီကနေ့မှာရေဘေးရှောင်၄000ကျော်အိမ်ပြန်သွားကြပါပြီပကူတိုင်းရေဘေးအချိန်တွေကိုတော့စီမံဘဏ္ဍာဝန်ကြီးဦးညွှတ်ရွှေကအခုလိုပြောပါတယ
်နောက်ဆုံးရှင်ရတော့လူကြီး၆000ကျော်တော့ကျန်နေပြီဒုက္ခရစကမော်နော်ပရမတတိယကျော်နဲ့၆000ကျော်တော့ကျန်နေပြီကျေးဇူးအနေနဲ့ဆိုးဆုံးမှရှိတယ်။ကျေးဇူးစကားတော့မလျှော့နိုင်ဘူး
။ညောင်လေးပင်မြို့နယ်တွင်မတောက်မြို့မှာရေတွေကျလာပြီးဖြစ်ပေမဲ့ရေဘေးဒုက္ခသည်15,000ရှိနေစေဖြစ်ပါတယ်။မြို့နယ်တွင်ကမတောက်ဆယ်ကြီးတာကျူးသွားမှာကိုဒေသခံတွေကလည်းစိုးရိမ်နေရတဲ့အခြေအနေကလည်းကြော်လွှားနိုင်ခဲ့ပြီလို့ဒေသခံတိုင်းလှုပ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကပြောပါတယ
်။အဆိုးဆုံးကနေပြီးတော့တဖြည်းဖြည်းပြောတာနေသားလို့ရှိပါကျွန်တော်ဒီကနားလာလာလာကြီးရတဲ့စီမံဆောင်ရတဲ့ဒီနေ့လေဒီညောင်လေးမှာဆက်စင်းကြီးကြောင်းကြီးကြောက်လို့ရှိတယ်ဒီတိုင်းနဲ့ပတ်သက်လို့ဆင်မောင်းလာတော့စက်လိုက်တော့အကုန်လုံးစီမံကြီးရဲ့ဆောင်ရနေတယ်ဒီကအကြမ်းဖက်ကိုဥပဒေနဲ့အတွက်စိတ်တော်ဆိုးရင်ရတော့မရှိတော့ဘူ
းလက်ရှိဆယ်ရီအခြေအနေကိုအများအားစောင့်ကြည့်နေတာဖြစ်ပြီးဆိုးရင်စရာမလိုဘူးလို့လေယာဆက်ပြူးကြီးနဲ့ဆယ်မြောင်းဝန်ကြီးဌာနရဲ့ပြောရေးဆိုခွင့်ရှိသူဒုတိယအမြဲတမ်းတွင်းဝန်ဦးမျိုးသိထွန်းကလည်းပြောပါတယ်ကရင်ပြည်နယ်တွင်းမှာရေကျသွားတဲ့အခြေအနေကြောင့်ရေဘေးရှောင်ဒုက္ခသည်တို့အိမ်ပြန်နေကြပြီလို့ကရင်ပြည်နယ်သာသနာရေးဝန်ကြီးဦးမင်းသိမ်ဝင်းကပြောပါရယ
်။မြောက်လုံးကဆက်ပြီးမွေးရတာတော်တော်ကျဲသွားတယ်။ဒီကတော်တော်ကျသွားတယ်။ဒုက္ခသည်စခန်းကရေဘေးရှောင်တွေကအိမ်ကိုပြန်လို့ရတဲ့ပုံကိုယ်ကြီးဘာအပေါ်မှာဆိုရင်တော့လေးပုံပုံတစ်ပုံတော့ပြန်သွားတယ်။တချို့တော့တော့ရှိလာ
တယ်။ဒါပေမဲ့မွန်ပြည်နယ်နဲ့တနင်္သာရီတိုင်းဒေသတွေမှာဒီရက်မှာမိုးရွာ30အချိန်တွေကြောင့်ရေဘေးသည့်ဒေသတွေမှာရေတွေတုံ့မြင့်လာတဲ့အချိန်တွေမှာရှိနေပါတယ်။မွန်ပြည်နယ်ရေကြီးမှုအဆိုးအဝါဆုံးဖြစ်ခဲ့တဲ့ဗီလင်းမြို့နယ်မှာရေကျသွားပြီးဖြစ်ပေမဲ့တထုံမြို့နယ်တွင်မှာလက်ရှိမိုးရွာနေစဲအချိန်တွေကြောင့်နယ်ဘက်ဒေသကြီးရွာ30မှာရေဘေးဒုက္ခသည်12,000ကျော်ရှိနေစဲလို့တထုံမဲဆန္ဒနယ်ပြည်နယ်လှုပ်တော်ကူစလဲတော်ခန့်ခိုင်လက်ကပြောပါတယ်။အဲ့
ဒီရေမြုပ်ရေလွှမ်းသွားတဲ့ရွာတွေကအဆက်အသွယ်လုံးဝပြတ်တောက်သွားတာ။သူတို့လည်းဒီဘက်ကိုလာလို့မရဘူး။ဆယ်သေးစခန်းလည်းဖွင့်လို့မရဘူး။ဒီတိုင်းမိုးရေတအားကျော်တဲ့အခါကျတော့ရေကအားတက်နေပြီးတော့ရေလုံးဝပြန်မကြဘူး။ဟုတ်ကျေးရွာတွေမှာပဲဆိုတော့အဲ့ဒီကျေးရွာတွေကနေဒီဘက်ကိုလာဝန်ပါတယ်။အဲ့ဒီရေပြင်ကျေးကြီးအကြီးအဲ့ဒီမှာရှိနေတဲ့ကျေးရွာ30မှာလူကြီးအားလုံးပေါင်း10,000ကျော်လောက်ရှိတယ်
တဆုံမြွနဲ့တွင်ရေလွှမ်းနေတဲ့ရွာပေါင်း30မှာအေးအမိဖျားနာပါဝင်ဝန်ပြက်ဝန်ရှော်ဝန်ကိုက်ဖြစ်နေတဲ့သူ900ကျော်ရှိလာပြီလို့လည်းတော်ခန့်ခိုင်လက်ကဆက်ပြောပါရတယ်
။နာဖျားတဲ့ဦးရှင်925ယောက်ရှိတယ်။နာဖျားနေတယ်လို့ဆက်ပြောလို့ရတာပေါ့နော်။ကျွန်တော်တို့လက်ရှိစီရင်ရပေါ့။အေးအမိနာစီတူကွေးပေါ့။နောက်သူကဝန်ပြက်ဝန်ရှော်ဖြစ်တာကတော့ဝန်ကိုက်ဖြစ်တာတော့အယောက်50လောက်ပဲရှိပါတယ်။အဲကျွန်တော်တို့တထုံခိုင်ခေရုံကြီးကနေပြီးတော့သူတို့မိုဘိုင်းသွားတယ်။ဒါပေမဲ့အဲ့ဒီလမ်းမကြီးတဲ့ရွာလေးကျတော့ကျွန်တော်တို့ NLD ခရိုင်မှာဆရာဝန်တွေအခွင့်ရနေပြီးတော့သူတို့လည်းမိုဘိုင်းဖတ်တယ်ဖြေးဖြေးနဲ့ပဲသွားလို့ရတယ်
မိုးပြင်းနဲ့ကြိုက်မရောမြို့နယ်ဘက်မှာတော့မိုးရွာသွန်းမှုအထရာမြင့်ကြီးတိုးလာမှုကြောင့်ရေကြီးလာလို့ကယ်ဆယ်ရေးစခန်းမှာလူကြီး900နီးပါးရှိနေပြီးအများစုကမိမိအစီအစဉ်နဲ့ဘုန်းကြီးကျောင်းတွေမှာရေဘေးရှောင်နေတာများတယ်လို့ကြိုက်မရောမြို့မဲဆန္ဒနယ်ကပြည်နယ်လှုပ်တော်ကိုယ်စားလှယ်မဲအောင်မွန်ကပြောပါရတယ်။တနင်္လာနေ့တိုင်းဒေသကြီးတနင်္လာနေ့မြို့မှာတော့ရေတွေတိုးလာတဲ့အချိန်တွေနဲ့ရေဘေးရှောင်တွေရဲ့နောက်ဆုံးအချိန်တွေကတော့တိုင်းဒေသကြီးလှုပ်တော်ကိုယ်စားလှယ်ဦးရဲမြင့်စွေကအခုလိုပြောပါရတယ
်။ဒီကတော့တိုးနေတယ်ဗျ။ဒီကိညာလေ6လုံးလောက်ကတိုးလို့ဆိုတော့22ပြည်နဲ့9လက်မှဒီနေ့အစိုးရညီမကြော်ပဲရှိပါသေးတယ်ဒီရေဘေးကြောင့်ပြောင်းရွှေ့ရတဲ့လူကြီးပေါင်း6000ကျော်ရှိပါတယ်ကျွန်တော်တို့ကက်ဆေးစံ8ခုကိုရောက်နေတဲ့လူကြီးက1013ဖြစ်ပါတယ်ဗျ
ပြီးခဲ့တဲ့ဇူလိုင်လ26ရက်နေ့ကစပြီးတော့ကရင်ပြည်နယ်မွန်ပြည်နယ်နဲ့ပဲခူးတိုင်းတနင်္သာရီတိုင်းဒေသကြီးတွေမှာမိုးရွာသွန်းမှုရေကြီးရေရှမ်းမှုတွေဖြစ်ပွားခဲ့ပါတယ်ဒီရေကြီးရေရှမ်းမှုတွင်လူရေ 34,900 ကျော်ရေဘေးသိမ်းခဲ့ပြီး12ဦးသေဆုံးခဲ့တယ်လို့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနကနေသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOV သတင်းတော့နိုင်ကွင်းဖြစ်ပါတယ်။အခုလိုရေကြီးရေရှမ်းဖြစ်တဲ့အတွက်ထိုင်းမြန်မာနယ်စပ်မဲဆောက်မြို့တွေဒီနေစဉ်ကုန်သွယ်ရေးစီးဆင်းမှုတွေကရပ်တန့်နေပါတယ်။ဒီအတွက်နှစ်နိုင်ငံကုန်သွယ်မှုဘန်းငွေတန်ပေါင်း 5,000 လောက်ညှိနှိုင်းမှုတွေရှိနေပါတယ်။ဒီအကြောင်း VOV သတင်းတော့မန်ရေးမှာကသတင်းပေးပို့ထားပါတယ်။
ထိုင်းနိုင်ငံဘက်ကနေအစားအသောက်နဲ့လူသုံးကုန်ပစ္စည်းတွေတန်တယ်ပစ္စည်းတွေကိုအဓိကတင်ပို့နေတာဖြစ်ပြီးမြန်မာဘက်ကတော့နွားနဲ့ကွန်းလိုပစ္စည်းမျိုးတွေကိုသာအဓိကတင်ပို့နေကြတာပါအ ခုခါမှာတော့နှစ်ဖက်ကြတဲ့မြန်မာဘက်ကကရင်ပြည်နယ်မှာရေကြီးနေတဲ့အတွက်ထိုင်းဘက်ကနေတင်သွင်းမဲ့ကုန်စည်တွေလည်းရန်နာထားရတာပါကုန်တဲ့တူကတော့ရေကြီးတာကြောင့်ကောမြန်မာငွေစည်းကြတာရဲ့ကြောင့်ပါကုန်စည်စီးဆင်းမှုတွေရပ်တန့်နေပြီးအယောင်းဝယ်လုပ်မရဖြစ်နေတယ်ဆိုပြီးအခုလိုပြောပြပါဗျာအဲ
့တော့ရောရပ်ထားတယ်မှာဘာလို့ကုန်စည်တော့ကားကြီးတွေမစင်ရအောင်စင်လို့မရအောင်အကုန်လုံးပိတ်ထားတယ်မှာကိုယ်စီးစီးရလုံးဝအစင်းမရှိငွေစည်းလာတာပြုတ်တယ်ကျွန်တော်နေရာနဲ့ချစ်ဆယ်တော့ဆိုရင်တသိန်းမှမိုင်းအော်မှလောရဲကြောင်းလောမှာဒီကြတာဒီကြီးတာ
ပုံ
ကြီးကြီးကအဲ့တော့ကိုယ်ကလောတိစီမစင်းတော့ဘူးလေကြောက်တယ်လေဒီကြီးနေတဲ့ခါကျတော့အဲ့လိုမျိုးဘာလို့လဲလောမလာနိုင်ဘူးမှမဟုတ်ဘူးဒီကြီးတွေကဘာအဖြစ်လဲလောမတော့လောတယ်မှာအားကဘာမှပြရနေတယ်မတ်တက်တယ်လေဘာမှလုပ်လို့မရဘူးဘာမှပြအနေနဲ့တော့ပြောမရဘူးကျွန်တော်ကဘာမှလုပ်လို့မရဘူးခဲ့စားဘာလို့ဒါဒီကြီးတွေခဲရိုက်တာဖိုင်းရစီးရီးဖြစ်ကြတာဗျာဒီကြီးတွေဆွတ်နေကြတော့
ထိုင်းနဲ့မြန်မာမှာမြန်မာဘက်ကကုန်ပစ္စည်းတင်ပို့နိုင်တာနဲ့ပြီးထိုင်းဘက်ကတော့အစားအသောက်ကအစမြန်မာပြည်ဘက်ကိုကုန်ပစ္စည်းတွေတင်သွင်းနေတာပါဒီအတွက်မြန်မာပြည်ဘက်ကနေသဘာဝဘေးဒဏ်ဖြစ်တဲ့ရေကြီးရေလျှံမှုတွေကြောင့်ကုန်စည်စီးဆင်းမှုတွေကတော့မလွယ်ကူသေးဘူးဆိုပြီးကရင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတန့်စင်အောင်ကပြောပါတယ
်ကျွန်တော်ကလွှတ်တော်တော်တွားလာမှုတွေတော့ကြက်နေနေတာရှိတယ်ကျွန်တော်တို့ကစီစီရတော့ထိုင်းဘက်ကနေတော့ကြိုးထဲဝင်တာပြင်းရအောင်လေကမ္ဘာကလည်းလည်းကုတ္တလုံးမှာတော့သူတက်တော့မှာဒီဒီပို့ဆောင်နေတယ်ခက်နေတာပေါ့ဟု
တ်ကဲ့ဟုတ်ကဲ့
ဒီဒီကြတော့လည်းဆင်မပြေဘူးနော်ကားကြီးတော့ပဲတော်လို့ရအောင်မကားရဲ့ဆင်မပြေဘူးဟုတ်ကဲ့ဟုတ
်ကဲ
့ဒီမြန်မာကရတော့လည်းကြာကြတော့ပြည်နေတယ
်ထိုင်းနဲ့မြန်မာရဲ့ကုန်သွယ်စီးဆင်းမှုတွေဟာထိုင်းမြန်မာနယ်စပ်မဲဆောက်မြောက်ပြည်ကုန်စီစီးဆင်းမှုကတစ်နှစ်ကိုဘတ်တန်ပေါင်း3,200ကျော်တန်ဖိုးရှိတယ်ဆိုပြီးထိုင်းဘက်ကတွက်ချက်ထားတာပါထိုင်းဘက်ကတော့အခုလိုမျိုးကုန်စည်စီးဆင်းမှုတွေရပ်နားနေတဲ့အတွက်နှစ်ပတ်တာကာလအတွင်းမှာကုန်စည်စီးဆင်းမှုဘတ်ငွေတန်ပေါင်း9,000ဘူးလောက်နစ်နာမှုတွေရှိနေတယ်ဆိုပြီးထိုင်းကုန်တယ်တွေဘက်ကပြောဆိုပါတယ်မြန်မာဘက်ကလည်းတနိုင်ငံလုံးအတိုင်းအတာနဲ့ဆိုရင်မဲဆောက်မြောက်ပြည်ကုန်သွယ်စီးဆင်းမှုပမာဏကပိုများတယ်လို့ဆိုပါတယ်အခုအခါမှာတော့မြန်မာဘက်ကရေးပေးကြောင်းနှစ်နိုင်ငံကုန်သွယ်စီးဆင်းမှုတွေရပ်နားနေစေဖြစ်ပါတယ်ရှင
်ရရှိများရှင်မြန်မာနိုင်ငံမှာတသက်နဲ့တကူမကြားဘူးတဲ့တရားရုံးမိတ်တွေကြားရတဲ့အထိတရားစီရင်ရေးစနစ်ရိုးရိုးနေကြောင်းမင်္ဂလာသမရဦးဝင်းမြင့်ကမကြားသေးခင်ကပဲသတိပေးလိုက်ပါတယ်တရုတ်ဆောင်အောင်ရွှေသိဆုံးခဲ့မှုမှာဆွတ်ဆွဲခံရသူတွေကိုကြေးပြီးပြန်လွတ်ပေးလိုက်တဲ့အတွက်ဟိုလေးရော်ဝေဖန်တဲ့တွေထွက်ခဲ့ပြီးတဲ့နောက်သမရကိုယ်တိုင်စိတ်ပြက်လက်ပြက်ပြောခဲ့ရတဲ့မြန်မာနိုင်ငံရဲ့တရားရေးစနစ်ဘယ်အခြေအနေထိစိုက်နေပြီလဲဆိုတာကို VOS စနစ်ညတိုက်ရိုက်လေလံစီစဉ်မှာဆွေးနွေးကြရအောင်ပါရှင်တော်ရရှင်တွေအနေနဲ့မြမတရားရေးစနစ်နဲ့ပတ်သက်လို့ကိုထွေအထွေကြုံတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးမေးမြန်းကြဖို့ဖိတ်ခေါ်ပါရယ်ဆွေးနွေးမေးမြန်းလို့သူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါရယ်ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ View ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုင်းရိုက်လီလိုက်စီစဉ်ကကြိုဆိုပါရစေ
။မြန်မာနိုင်ငံရဲ့တရားစီရင်စနစ်နဲ့ပတ်သက်လို့မနေ့ပြန်စနေည View ရဲ့တိုင်းရိုက်လီလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။သောရရှင်တွေအခုနားဆင်နေရတာက View American တန်ရဲ့တောက်ကြနေညနေခင်းအစီအစဉ်တွေပဲဖြစ်ပါတယ်။အခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းလွှာတပုတ်ကိုလည်းတင်ပြကြပါတယ်။အမေရိကန်လွှတ်တော်ကြားကာလရွေးကောက်ပွဲမှာပြည်ပကနေဝင်ရောက်ဆွဲဖက်မှာဆိုးလို့ဆိုးရည်နေကြကြောင့်ဒီလိုမဖြစ်လာအောင်ကြိုးပမ်းသွားမယ်အကြောင်းနဲ့ Trump အစိုးရကပြောကြားပါတယ်။ဂျာတာပတိနီကအင်ပီရိုမှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းအမျိုးသားထောက်လှမ်းရေးအကြီးအကဲကဒီရွေးကောက်ပွဲမတိုင်ခင်ကာလမှာအမေရိကန်လူထုကြားစိတ်ဝမ်းကွဲပြားစေအောင်နဲ့အင်အားကြီးနေစီအောင်ရုရှားဟာဆောင်ရွက်နေတယ်လို့ပြောကြားလိုက်ပါတယ်။အင်ယူရိုဆိုင်ရာ VOA သတင်းတော့ပက်စီဝီဒါကူဆွာရာပြပို့တဲ့သတင်းလွှာကိုတော့ကိုအောင်ကတင်ပြမှာပါ
။ဒီနေ့နိုဝင်ဘာလမှာကျင်းပမဲ့အမေရိကန်လွှတ်တော်ဂျာကာလာရွေးကောက်ပွဲမှာပြည်ပနိုင်ငံကနေအနောက်ရှက်ပေးလာနိုင်တဲ့မျိုးကိုစိုးရင်ကြောင်းနဲ့ဒီလိုဘေးအန္တရာယ်ကိုဘယ်လိုကာကွယ်သွားမလဲဆိုတဲ့အကြောင်းထရမ့်အစိုးရအဖွဲ့အရာရှိတွေကပြောကြားပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးအဖွဲ့ညွန်ကြားရေးမှူးဒန်ကုတ်စ်က
In regards to Russian involvement in the
midterm, ပြည်တော်စုမှာစိတ်ဝမ်းကွဲပြားမှုတွေဖြစ်အောင်နဲ့အာရုံချိနေအောင်ရည်ရွယ်ပြီးလှုပ်ဆောင်တဲ့ရုရှားတွေရဲ့အွန်လိုင်းကြော်ငြာတွေကိုနေရာတကာမှာဆက်တွေ့နေရပါတယ်။
မြန်မာလုံခြုံရေးချန်ပီဂျွန်ဘိုလ်တန် FBI ညွှန်ကြားမှု Christopher Ray အမေရိကန်လုံခြုံရေးဝန်ကြီး Christian Nielsen နဲ့အမျိုးသားလုံခြုံရေးအေဂျင်စီညွှန်ကြားမှုဗိုလ်ချုပ်ကြီး Paul Nicholson တို့ကလည်းရွေးကောက်ပွဲအရေးကိစ္စနဲ့ပတ်သက်ပြီးဦးစားပေးဆောင်ရွက်ဖို့သမ္မတ Trump ကညွှန်ကြားထားကြောင်းသတင်းတောက်တွေကိုပြောပါရယ်ဇလိုင်လရုံးကဖင်လန်နိုင်ငံ Helsinki မြို့မှာရုရှားသမ္မတ Vladimir Putin နဲ့ပူးတဲ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတ Trump က2016 American သမ္မတရွေးကောက်ပွဲမှာ Trump အနိုင်ရအောင်ရုရှားရဲ့အနေနဲ့နောက်ကွယ်ကနေကြိုးပမ်းခဲ့တယ်ဆိုတဲ့ဆွတ်ဆွတ်ချက်တွေကိုညှင်းဆို့ထားတဲ့ပူတင်ရဲ့သဘောထားနဲ့အတူယက်တီခဲ့ပါတယ်။ဒါပေမဲ့လည်းဝါရှင်တန်ကိုပြောင်းရွှေ့တဲ့အခါမှာတော့ရွေးကောက်ပွဲမှာရုရှားတွေဝင်ရောက်နှောက်ယှက်ခဲ့တယ်ဆိုတဲ့ American ထောက်လှမ်းရေး Agency ရဲ့သုံးသပ်ချက်ကိုသူကလက်ခံခဲ့ပြန်ပါတယ်။ရုရှားရဲ့အခုလိုဆောင်ရွက်ချက်တွေဟာ American ဆိုရယန္တရားအပေါ်လူမှုအနေနဲ့အယုံကြည်မဲ့လာအောင်ကြိုးပမ်းမှုဖြစ်တယ်လို့အကဲခတ်တွေကရှုမြင်ကြပါတယ်။မူဝါဒရေးရာချန်ပီအဖွဲ့ Brookings Institution ကနိုင်ငံရေးသုံးသပ်သူ Dylan Carmack က
This is very very serious.
ဒါဟာအမေရိကန်ရဲ့ရွေးကောက်ပွဲစနစ်အပေါ်အယုံကြည်ကင်းမဲ့စေတာကြောင့်တကယ်ကိုစိုးရွားပါတယ်။အဝေရှင်ပြန်မဲ့ကွန်ဆယ်တွေရဲ့မဟုတ်မှန်တဲ့သတင်းတွေ၊ကြော်မကောင်းကြောက်မကောင်းကိစ္စရပ်တွေကိုရုရှားတွေကဖြန့်ဝေပြီးတော့ရွေးကောက်ပွဲကိုအနှောက်ယှက်ပေးတာပါ။
2016ရွေးကောက်ပွဲမှာရုရှားတွေကြားဝင်နှောက်ယှက်ခဲ့သလားဆိုတာနဲ့ထရမ့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားတို့ကြားပူးပေါင်းကြဆီမှုတွေရှိခဲ့လားဆိုတာကိုအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေပါတယ်။သမ္မတထရမ့်ကတော့ဒီလိုစုံစမ်းစစ်ဆေးမှုတွေကိုအတိတ်ပင်မဲ့တဲ့လုပ်ရဖြစ်ရှုံချပြောဆိုထားပါတယ်ခင်ဗျာ
။ကိုအောင်တင်ပြခဲ့တာဖြစ်ပါတယ်။အခုကျွန်တော်ထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးပြင်းချင်းမှာပဲ VOA မြန်မာပိုင်းကတင်ဆက်နေတဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုည9နာရီကနေ9နာရီခွဲထိအေရှာဆက်7ဂျိုရူကနေဖမ်းယူရှူစားနိုင်တယ်လို့ DVB ရုပ်သံအစီအစဉ်တွေမှာလည်းပြန်လည်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လင်ဦးကပြောပြမှာပါအ
မေရိကန်ရွေးကောက်ပွဲကိုရုရှားရဲ့ဂျာဝင်စစ်ဖက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေဆက်လက်ထွက်ပေါ်နေပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ပေါ်သမ္မတဒေါ်နယ်ထရမ့်ကတော့ပြင်းပြင်းထန်ထန်ဝေဖန်လိုတဲ့သဘောထားမျိုးမနေ့တုန်းကလူထုကိုပြောရမယ့်ငုံမှလည်းမတွေ့ကြရပါဘူး။အမေရိကန်မှာကျင်းပဖို့ရှိနေတဲ့ရွေးကောက်ပွဲကိုရုရှားနဲ့တခြားနိုင်ငံတွေကဂျာဝင်တောက်ရှက်လာနိုင်တဲ့ပေါ်ဆွေးမှုတွေနဲ့အခိုင်အမာတုံ့ပြန်ဆောင်ရမယ့်အစီအစဉ်တွေကိုအများပြည်သူထံအသိပေးဖို့အမေရိကန်အမျိုးသားလူညုံရေးထိပ်တန်းခေါင်းဆောင်တွေရှက်ရှက်ပါပါပူတက်ပြီးမနေ့တုန်းကအင်ဖြူရောမှာသတင်းစာရှင်းလင်းပွဲကျင်းပပြီးနိုင်ပိုင်းအကြိုက်ကျင်းပတဲ့ပင်ဆယ်ဗေးနီးယားပြည်နယ်ကမင်းငုံမှသမ္မတထရမ့်ကမြန်မာနိုင်ငံရရှာသမ္မတနဲ့ထိပ်သီးတွေ့ဆုံမှုနဲ့ပတ်သက်လို့ထက်သွင်းပြောဆိုသွားတာပါ။အကြမ်းဖက်မှုတွေနဲ့မတမာမှုဆွဆွဲချက်တွေကြုံရတဲ့ဇင်ဘာဝေနိုင်ငံကသမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Emmerson Mnangagwa ကိုအနိုင်ရသွားပါတယ်။သမ္မတကမဲစုစုပေါင်းရဲ့50.8%ခန့်နဲ့အတက်ခံခေါင်းဆောင် Nelson Chamisa ကိုပုတ်ခတိကအနိုင်ရသွားတဲ့ကြောင်းဇင်ဘာဝေရွေးကောက်ပွဲကော်မရှင်ကကြေညာခဲ့တာပါ။အာဖဂန်နိုင်ငံရှီဘိုင်းကရှီယာမွတ်စလင်ဗလီတခုမှဒီကနေ့ဝိပြုနေသူတွေနဲ့ပြည်နေကြမှာပဲချေမိုးရော်ဖက်သမတ်တနက်တွေကိုင်ဆောင်လာတဲ့အသေးခံဘုံခွင့်သမားနှုတ်ဝင်ရောက်စီးနှင်တက်ခတ်မှုကြောင့်22ဦးထက်မနည်းသေဆုံးပြီး60ကျော်တန်းရရသွားပါတယ်။မြန်မာနိုင်ငံပါဝင်ကမ္ဘာတဝန်းနိုင်ငံတော်တော်များကလူခွေချိုးဖောက်မှုတွေကိုပုံမှန်လင်းလင်းဝေဖန်ခဲ့တဲ့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးကသူ့ရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့ကာကွယ်ပြောဆိုသွားပါတယ်။သူကြောင့်အချက်ရစရာဖြစ်ရတာမျိုးမဟုတ်ပဲဒီတိုင်းပြည်တွေကိုလည်းရှက်စရာကောင်းတဲ့လုပ်ရက်တွေကိုပြုမူခဲ့တာဖြစ်တဲ့အကြောင်းမမင်းကြီးစာရီရိုက်ဟူစင်ကပြောဆိုလိုက်တာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးပြောပြခဲ့တာပါဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုဇော်ဝင်းလန်ဖြစ်ပါတယ်အတန်ဖန်းအင်ဂျင်နီယာကတော့ skip 6ဖြစ်ပါတယ် view american တန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုညနေ6နာရီခွဲနဲ့9နာရီထိ line လိုမီတာ second 19 25ရုပ်အနီးတင်ဆက်ခဲ့တာဖြစ်ပါတယ် view ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါနောက်ထပ်2နာရီအကြာမှာကျွန်တော်တို့ပြန်ဆောင်ရအောင်ဗျာကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington. From Washington.